ခါခါဖူရာစီရေခဲတောင်ထိပ်မှာပျောက်ဆုံးနေတဲ့မြန်မာတောင်တက်သမားနှစ်ဦးကိုဆက်လက်ရှာဖွေနေဆဲဖြစ်ပေမဲ့တွေ့နိုင်မှုကတော့အလံဝင်နေဆဲဖြစ်ပါတယ်အခုလက်ရှိပြည်တွင်းကယ်ဆယ်ရေးအဖွဲ့တွေကတောင်ကြီးရဲ့ပထမစခန်းကိုရောက်နေပြီဖြစ်ပြီးသူတို့ရဲ့ကယ်ဆယ်ရေးလှုပ်ရှားမှုတွေကိုတော့မက်ခွာမျိုးကဆက်သွယ်မေးမြန်းတင်ပြထားပါတယ်ခင်ဗျာ
ခါခါဖူရာစီတောင်ထိပ်မှာပျောက်ဆုံးနေတဲ့မြန်မာတောင်တက်သမားအဖွဲ့ဝင်နှစ်ဦးကိုကယ်ဆယ်ရေးရိတ်ခါအပြည့်အစုံပေ2000အမြင့်ပြန်တန်းနိုင်မဲ့ရဟတ်ရင်တစ်စင်းအကူအညီနဲ့အတူထူးဖောင်ဒေးရှင်းကအဖွဲ့ဝင်တွေဟာခါခါဘူရာစီတောင်ချေစီသွားမဲ့တဟောင်တန်းကြီးရွာကိုရောက်နေတဲ့အကြောင်းနောင်မွတ်မြို့နယ်အုပ်ချုပ်ရေးမှူးဦးအောင်နိုင်ဦးကပြောပါတယ
်ဒီတောင်တန်းကြီးရွာနဲ့တောင်ချေနဲ့ရောက်ဖို့ဆရာနောက်ထပ်38မိုင်လိုသေးတယ်ခင်ဗျဟိုဟာပေါ့ကျွန်တော်တို့ဒေသခံတိုင်းရင်းသားတွေနဲ့တောင်တက်သမားတွေသွားမှုတွေလူတွေစကားရဆိုရင်တော့၄ရက်လောက်လမ်းလျှောက်အောင်ပဲရိတ်ခါတွေပေါ့နော်ဒီရဟတ်ရင်နဲ့စီးနဲ့ရိတ်ခါလေးကိုရိတ်ခါဆိုတော့အဲ့မှာ၆ဖူးကြီးအဖွဲ့အတွက်အသုံးပြုရဆိုပြီးတော့ဒွန်နန်းမှာကျွန်တော်တို့စုပုံမှုရရိတ်ခါတစ်ခေါက်ပို့တယ်အဲ့ဒီအပြင်ကျွန်တော်တို့ဒီအောက်အောက်လမ်းရံလေးပစ္စည်းပို့ပေးတယ်အောက်လမ်းရံတော့မနေ့ကကျွန်တော်တို့တန်တဲ့နယ်ထူရုပ်ကဒီအုပ်ချုပ်ရေးအဖွဲ့ကြီးကနေပြီးတော့ကျွန်တော်တို့ရှားပေးထားတဲ့အထံသမားရောက်နေစင်းနဲ့အောက်လမ်းတက်တက်ပို့ပေးတာပေါ့အောက်လမ်းရံတော့အဲ့ဒီဒွန်နန်းရောက်ဖို့ကြောက်ခုနှစ်ရက်လောက်လမ်းလျှောက်ရသေးတယ်မှာအဲ့ကျွန်တော်တို့သူ့လောက်တော့သူတို့မှနှစ်ပတ်စာလောက်ပဲသွားတော့တာအခုလောက်ဆိုရင်ကျွန်တော်တို့ကဟို10ရက်ကျော်လာပြီနော်နှစ်ပတ်လောက်တော့ရှိနေပြီပေါ့တောင်းတန်းဦးလို့ကျွန်တော်တို့ထင်တာပဲ
ပြီးခဲ့တဲ့ August လအတွင်းမှာပဲဒီ The Bawa Khodan Foundation ရဲ့တောင်တက်ဖွဲ့ဝင်10ဦးအနေနဲ့6ဦးကတောင်ကြီးအခြေစိုက်စခန်းဖြစ်တဲ့အမြင့်ပေ13,000ကျော်မှာနေရခဲ့ပြီးကိုအောင်မြင့်မြတ်နဲ့ကိုဝင်းရမင်းသူတို့နှစ်ယောက်ကတော့တောင်ထိပ်မှာအလံစိုက်ဖို့အတွက်ခရီးဆက်ခဲ့ကြတာပါအလန်စိုက်ထူခဲ့တဲ့အထိတောင်ကြီးမှာကြံရစ်ခဲ့တဲ့အဖွဲ့ဝင်တွေနဲ့အဆက်အသွယ်ခိတ္တရှိခဲ့ပါသေးတယ်။ August 31ရက်နေ့မှာတော့သူတို့နဲ့စတင်အဆက်အသွယ်ပြတ်တောက်သွားခဲ့ပါတယ်။အခြေစိုက်စခန်းမှာကြံခဲ့တဲ့အဖွဲ့ဝင်တွေဟာပေ 16,000 အမြင့်အထိတက်ပြီးတော့ရှာဖွေခဲ့ကြပေမဲ့မတွေ့ခဲ့ကြရဘူးလို့လည်းဥအောင်နိုင်ဦးကဆက်ပြောပြပါတယ်။အခုကယ်ဆယ်ရေးအဖွဲ့တွေစခန်းချနေတဲ့တဟောင်တန်းကျေးရွာဟာနောင်မွတ်မြင့်နယ်ကနေမိုင်130ကျော်ဝေးပြီးပန်းနန်းနယ်ကဆိုရင်တော့မိုင်90ကျော်ကျော်ဝေးပါတယ်။တောင်တက်အခြေစိုက်စခန်းကိုရောက်ဖို့လမ်းမှာဂျားစခန်း5ခုရှိပြီးတော့အမြင့်ပေ9000ဝန်းကျင်ရှိတဲ့ပထမဆုံး15စခန်းကိုရောက်ဖို့နောက်ထပ်38မိုင်ခြေလင်ခီးဆက်ရမှာဖြစ်ပါတယ်15စခန်းကနေပြင်စမာစခန်းဖြစ်တဲ့တောင်တက်သမားတွေရဲ့အခြေစိုက်စခန်းကတော့ပေ13000ကျော်မှာရှိနေတာပါတဘာဝခေါ်တန်ဖောင်ဒေးရှင်းရဲ့အမှုဆောင်တဦးဖြစ်တဲ့ဦးထွန်းလှောင်ကတရုတ်ကယ်ဆယ်ရေးအဖွဲ့တွေဟာလိုအပ်ချက်တချို့ရှိနေတဲ့အတွက်တရုတ်ပြည်ကိုပြန်သွားပြီးတိဘက်ကနေလှည့်ပြီးတော့တက်ရောက်ရှာဖွေကယ်ဆယ်မှာဖြစ်တဲ့အကြောင်းအဲ့ဒီဘက်ကနေဆိုရင်တောက်တက်သမားနှစ်ဦးမြောက်ဆုံးတဲ့နေရာကိုရောက်ဖို့၃ရက်သာကြာမယ်လို့လည်းဆိုပါတယ
်။ဟိုဒီတရုတ်ဖွဲ့ကတော့ကျွန်တော်ဒီမြန်မာပြည်ထဲကနေကယ်ဆယ်ရှာဖွေရေးလုပ်ဖို့ဟိုဟာလိုအပ်ချက်လေးတွေရှိတဲ့အတွက်သူတို့ကဒီတရုတ်ပြည်ကိုပြန်သွားပါပြီခင်ဗျာ။အဲ့ဒါအဲ့ဒီတရုတ်ဖွဲ့ကဒီတိဘက်မှာရှိတိဘက်ကနေပြီးတော့လက်ရှိနောက်ထပ်ကုညီကယ်ဆယ်ရေးအဖွဲ့နဲ့ပေါင်းပြီးတော့ဒီနိုင်ငံဘက်ကပဲရှာဖွေကယ်ဆယ်ရေးတွေလုပ်ဖို့သူတို့စီစဉ်သွားပါတယ်ဗျာ။ဒါလမ်းလျှောက်ရေးရှာမယ်ဆိုရင်တော့ဒီလိုဖက်ကနောက်ဆုံးရွာအနေနဲ့ဆိုရင်တော့ဒီ3ရက်ဝန်းကျင်နဲ့ဆိုရင်သူတို့ဒီသာဝတိကြောင့်ကျိုးရောင်းနိုင်တဲ့အတွက်သူတို့ဘက်ကလည်းဟိုကုညီကယ်ဆယ်ကိုမြေမြန်လှုပ်ရှားနိုင်တယ်ဆိုပြီးတော့သူတို့အဲ့လိုစီစဉ်သွားတာပါ။
ကယ်ဆယ်ရေးအတွက်အရေးပါတဲ့မိုးလေဝသအခြေအနေနဲ့တခြားပြင်ပအကူအညီရယူမှုတွေနဲ့ပတ်သက်လို့လည်းဥထွန်းလှအောင်ကအခုလိုပြောပြပါဗ
ျ။မြန်မာနိုင်ငံကလည်းဒီလိုဟိုဖိလစ်ပိုင်မှာဝင်တဲ့မုန်တိုင်းရဲ့ဟာအချိန်ကဒီကုန်းတော့မုန်တိုင်းအပြည့်ဆက်လက်ဝင်နိုင်မယ်ဆိုတဲ့အတွက်ဒီရာသီဥတုဆက်မှတ်ချက်လေးတော့ကျွန်တော်ဒီနေ့အသေးစိတ်မသိရသေးဘူးခင်ဗျ။အဲ90နိုင်ငံကသူကြီးကယ်ဆယ်ရှာဖွေရေးအနေနဲ့ကတော့ကျွန်တော်တို့ဒီယူရီးယားနိုင်ငံကနေပြီးတော့မှမြစ်ပင်2000ထိတော့ပြန်ထိုင်နိုင်တယ်လို့ပြောတဲ့ကျားရဲ့တကြီးလည်းနှားရပြီးတော့လက်ရှိကုတာကိုရောက်ရှိနေပြီဖြစ်ပါတယ်။အဲပြီးတော့အမေရိကန်နိုင်ငံက anti-tension အပါဝင်၄ရောက်နေတယ်လေဒီမနက်ဖြန်တော့ရောင်းနိုင်မယ်လို့တော့ရန်ကုန်ကိုရောင်းနိုင်မယ်လို့တော့ကျွန်တော်သတိကြားထားပါတယ်ဗျ
။အခု True Foundation ရဲ့ကယ်ဆယ်ရေးအဖွဲ့တွေဟာအရင်ကခါခါဘူရာစီတောင်ထိပ်ကိုအရောက်တက်ခဲ့တဲ့နမားဂျွန်ဆင်နဲ့အတူကယ်ဆယ်ရေးလုပ်ငန်းတွေကိုပူးတွဲဆောင်ရွက်နေတာဖြစ်ပါတယ်။ပျောက်ဆုံးနေသူတွေရဲ့မိသားစုဝင်တွေဟာပူတာအိုမြို့နယ်အတွင်းကနေပြီးတော့ကယ်ဆယ်ရေးသတင်းတွေကိုစောင့်ဆိုင်းနေကြပါလိမ့်ရှင
်။ပျောက်ဆုံးနေတဲ့တောင်တက်သမားနှစ်ယောက်ကိုကူညီရှာဖွေဖို့အမေရိကန်တောင်တက်ကျွမ်းကျင်သူအဖွဲ့တစ်ဖွဲ့ဟာမနက်ဖြန်ဒေသစံတော်ချိန်မနက် 9:00 မှာရန်ကုန်မြို့ကိုရောက်လာမယ်လို့လည်းသိရပါပါတယ်ခင်ဗျာ။